ရှိလာတဲ့လွတ်တော်အစည်းအဝေးတွေတက်ရောက်မဲ့လွတ်တော်ကုသလေတွေထဲမှာကိုဗစ်ရောဂါပိုးကူးစက်သူတချို့စစ်ဆေးအတည်ပြုထားတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမိခါပါ။ February လဆန်းမှာလွတ်တော်အစည်းအဝေးတွေတက်ရောက်မဲ့ကုသလေတွေကိုကိုဗစ်စစ်ဆေးဖို့နေပြည်တော်ကပြီးခဲ့တဲ့သတင်းပတ်ကုံမှာချိုတင်လာရောက်ဖို့ကြေညာထားပြီးရောက်ရှိလာသူတွေကိုစစ်ဆေးရမှာအနည်းဆုံး၄ဦးနဲ့မိသားစုဝင်၂ဦးမှာကိုဗစ်ပိုးကူးစက်ခံရတာတွေ့ရှိခဲ့ရတာဖြစ်ပါတယ်။ယောဂပိုးကူးဆက်နေကြောင်းစစ်ဆေးတွေ့ရှိသူတွေကိုတော့နေပြည်တော်ကဒင်းတထောင်ဆေးရုံမှာစောင့်ရှောက်ကုသပေးနေတဲ့အကြောင်းကိုဗစ်ယောဂပိုးကူးဆက်ခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ချူချူကပြောပါတယ်
။အေးချက်ပြNLD ရမှာ၃ယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဇနီး၂ယောက်ကရခိုင်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဇနီးပြည်ညင်မှုရှိပါတယ်အားလုံးပုံမှန်ပါတယ်အကုန်ကောင်းပါတယ်။နောက်ပြီးတော့ဆက်မရကဟိုအန်တီဘော်ဒီလည်းထွက်ထားပြီးသားဆိုတော့လေအဲအန်တီဘော်ဒီထွက်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အန်တီအန်တိုရှီယာနေရတဲ့ကျန်တဲ့လူမကူတော့ဘူးပေါ့။အန်တီတို့ကလည်းအဒီပိုးအန်တို့ကလည်းဟိုရင်တက်ဆုပ်ပြီးသားဖြစ်နေပြီ။ဟိုရင်မှာ၃လအထိသူကပိုးကစိတ်တော့ပေါ်ထက်တယ်ဟုတ်ဟိုရမနေပြီးတော့ခရင်ဆောင်အဆူတူရှက်မှာဟိုဆရာမတို့ရဲ့အရှင်နေရာတော့တက်ဆိုင်နေဒါပေမဲ့ကျမကြီးဌာနအဝင်ကြီးဌာနရဲ့သူရဲ့စစ်ကောင်တက်မှတ်ချက်ကတော့ဘယ်လိုမှမသိတော့အဲအဲ့တည်းနေ့အတွက်ကိုတော့မပြောနိုင်သေးဘူးကွာအဲ့လေးယောက်ကပြည်သူ့လူတွေက NLD က
ရခိုင်မျိုးသားပါတီကြောက်ကျူမျိုးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တအူးကတော့နေပြည်တော်ကိုလာဖို့လေစိတ်မှကျမကြီးစစ်ဆေးချိန်ယောဂပိုးကူးဆက်နေရာတွေ့ရှိရလို့စေကုတမှုခံနေရတယ်လို့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကပြောပါရယ်နေပြည်တော်ကိုရောက်နေတဲ့ရခိုင်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကမိသားစုဝင်တဦးမှလည်းယောဂပိုးကူးဆက်နေတာတွေ့ရှိခဲ့ရလို့နေပြည်တော်မှာကုသမှုပေးနေတယ်လို့လည်းရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကပြောပါရယ
်ပြည်သူ့လွှတ်တော်က6ယောက်ပေါ့ပြည်သူ့လွှတ်တော်4ယောက်အမျိုးသားလွှတ်တော်4ယောက်အဲ့ဒီမှာအမျိုးသားလွှတ်တော်4ယောက်မှာဒေါက်ခင်လမ်းမြင်ကဟိုကျောက်ယူမှာကြတဲ့သူကဒီ positive ဖြစ်တယ်ဆိုပြီးတော့ဟိုကျွန်တော်အစားကတည်းကဟိုမှာ quarantine ဝင်နေရတယ်ကျွန်တော်နေတာကြောက်ဖြူမှာပါမလာဘူးကျန်တဲ့ခဏယောက်လာတယ်အဲ့ဒီခဏယောက်စလုံးကိုနေပြီးတော့မှဆွတ်တော့ဒီဒီ web ဒီလိုဆွတ်တော့ကျွန်တော်လွတ်တော့ကိုယ်စားလဲဒီမှာတယောက်မှမသိဘူးအဲ့ဒီလွတ်တော့ကိုယ်စားလဲဥကျော်ရှူရဲ့ဇနီးပေါ့အဲ့ဒီဆာမမှာ positive ဖြစ်တယ်အဲ့ဒါနဲ့ဟိုဆရာကြီးနဲ့ဆရာကြီးကလည်းကတော့ဟိုကလေးတစ်ထောင်မှတခါလည်းခေါ်သွားလာပါဆရာမရေ
ဒုတိယအကြိမ်ပြည်သူ့လွတ်တော်အခွင့်အရေးကော်မတီအတွင်ရင်မှုတာဝန်ယူထားရတဲ့ဒေါက်တာလှမိုးကတော့မကြခင်လွှတ်တော်အစည်းအဝေးတွေကျင်းပတဲ့အခါကက်ယောဂါကာကွယ်ရေးကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့အညီဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့သူကပြောပါတယ်
။တတိယအကြိမ်လွှတ်တော်တက်တန်းကိုပြင်မယ်လွှတ်တော်ကိုယ်တိုင်လည်းဒါလေးယူတော့ရောက်နေပြီဖြစ်ပါတယ်။ဒီဝိုင်းတည့်ရနေမှာဒါစပြီးစမှာပေါ့နော်။ဒါနဲ့လွှတ်တော်ကိုယ်တိုင်လည်းလေးပြီးတော့အဝင်မှာကလေးကတခါလေးဆက်ဂျူလီပီတီအက်တက်စ်နဲ့တခါလေးစစ်ဆေးပြီးပါစစ်ဆေးသွေးပြီးတဲ့အခါကျမှသာလျင်နက်ဂတစ်ဖြစ်မှသာလျင်စီရင်အရေးတာကိုဝင်ဝင်ရပါစီရင်အရေးတာမှာဝင်ပြီးတဲ့ခါမှာကျွန်တော်တို့ကကွာရန်တင်းဝင်ရပါကွာရန်တင်းဝင်ပြီး28ရက်နေ့မှာကျွန်တော်တခါထပ်မှန်ပြီးတော့ပီတီအက်တက်စ်နဲ့ဆက်ဂျူလီတက်စ်မှာဖြစ်ပါတယ်အဲလိုနက်ဂတစ်ဖြစ်မှသာလျင်လည်းလွတ်တော်တက်ခွင့်ရမှာဖြစ်ပါတယ်အဲဆိုရှယ်ဒီစတန်းနင်းနဲ့ပတ်သက်လို့လည်းဒါလွတ်တော်ကပြင်ဆင်ထားပြီးသားပါဒါကြောင့်ပြင်ဆင်ထားပြီးသားလို့ဆိုတော့ဒုတိယအကြိမ်လွတ်တော်ရဲ့15ရက်ကစပြီးတော့ဒီကိုဗစ် -19 ရောဂါပြန့်ပွားလာတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအချိန်ကစပြီးတော့ကျွန်တော်တို့တွေက16ကျင်း18ကျင်းနှစ်ကျင်းစလုံးမှာ social distancing နဲ့အညီကျင်းပခဲ့ပြီးဖြစ်ပါတယ်အတွေ့အကြုံရှိပြီးသားပါခင်ဗျာကျွန်တော်အားလုံးအခုမှဒါအရေးပေါ်ထပ်လာတဲ့ကိစ္စမဟုတ်ပါဘူးဒါအားလုံးဟာဒီလိုကူကူတော်တော်များများပါဘူ
းတတိယအကြိမ်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ပုံမှန်အစည်းအဝေးတွေကို February 1ရက်နေ့မှာစတင်ကျင်းပဖို့စီစဉ်ထားပြီးလွတ်တော်နေ့ရက်ပေါင်းကျင်းပမယ်ပြည်တော်စုလွတ်တော်ကိုတော့ February 5ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။တိုင်းနယ်ပြည်နယ်လွတ်တော်အစည်းအဝေးတွေကိုတော့ February 9ရက်နေ့မှာစတင်ကျင်းပဖို့စီစဉ်ထားပါရရှင်။ကျွန်မမေခါပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။